Welcome to the Voice of America in Burmese.
mingla mne khe ma shin 2019 khu September la 6 ye ta ja ni mne khe BOA season 2 go American pi rang su myo raw Washington DC ga ni dai yai thau lwin ni ba bi line to meter 2440 51 a pyin BOA ye Facebook sa myat na BOA Burmese news ga ni pi lo le thau lwin chain na de pyin ni na sin nai ma de shin ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်မြသစင်အောင်နဲ့တူချင်ညာပေးမှာပါ Hurricane Dorian ဟာချက်သက်ပြင်းနေမှာ American ရှေ့ဘက်ကမ်းခြေကိုရောက်လာပြီးတဲ့နောက် data ကမ်းရိုးတန်း data မှာမိုးသက်လေပြင်းထန်ကိုခံနေရပါတယ်မြန်မာနိုင်ငံကိုရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာချက်သက်ပြင်းနေမှာတော့နားလည်မှုစာကျွန်လွန်၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတ်ခွာညိုရင်
ကောင်းပါပြီရှင်ဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေကတော့ကုလတွေးရမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်နဲ့ဒုက္ခသည်တွေရဲ့အရေးပေါ်မှာမြန်မာအရေးအကဲခတ်တချို့ကတော့အခုလိုသုံးသပ်ကြပါဗျာ။
အဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်။မင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ပေါင်းတဲ့နိုင်ငံကိုရောက်နိုင်တယ်။မင်းတို့ပေါင်းလို့မပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်။
ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနကအငိမ့်စားကတိခဥခင်မောင်စောရဲ့တုံသက်ချက်နဲ့တူထုတ်လွှင့်ပေးမှာပါ။ကမ္ဘာတဝန်းကလူတသန်းလောက်ကိုအကြမ်းဖက်သူတွေအဖြစ်စောင့်ကြည့်စီရင်သွင်းတာဟာဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုတရားသူကြီးတဦးကပြောပါရတယ်။အမေရိကန်မှာနေ့စဉ်ပြန်မြလူ130လောက်ဟာမူရစ်ဆေးနဲ့ဘိန်းကိုအခြေခံတဲ့အကြိုက်ခဲပြောက်ဆွေးတွေအလွန်ကျွံသုံးဆွဲရင်သေဆုံးနေကြတာကိုကာကွယ်နိုင်တဲ့ application တစ်ခုပေါ်ပါလာပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုကြားကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့သက်နဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင
် Hurricane Dorian ဟာချက်သက်ပြင်းနေမှာ American အရှိတ်ပဲကမ်းခြေကိုရောက်လာတဲ့အတွက်မိုးသက်လေပြင်းတွေတိုက်ခတ်နေတယ်လို့ကမ်းရိုးတန်းမြေနဲ့ဒေသတစ်လွှားမှာတော့အမြင့်6ပေခွဲလောက်အထိမြင့်နေလှိုင်းလုံးကြီးတွေရဲ့အန်ဒီယန်နဲ့ဂျုံနေရပါတယ်လက်ရှိမှာ Hurricane Dorian ဟာပြင်းအားအဆင့်နှစ်ရှိနေပြီးတော့တောင်ကာရိုလိုင်းနားပြည်နယ် Charleston မြို့နားမှာလေတိုက်နှုန်းကတနင်္ဂနွေ108မိုင်နှုန်းနဲ့တိုက်ခတ်နေပါတယ်။ American မြို့သား Hurricane Center ကတော့ဒီမုန်တိုင်းဟာခြေသပရင်းညနေကနေတောက်ကြာနေတွင်တောင်ကာရိုလိုင်းနားပြည်နယ်ဘက်ရောက်လာမယ်လို့ခန့်မှန်းပါတယ်။စနေတနင်္ဂနွေနေ့တွင်မှာတော့မုန်တိုင်းဟာအပြော့လာနိုင်ပေမဲ့ American အရှိမြောက်ဘက်ကင်ရန်တလျှောက်ကနေကနေဒါနိုင်ငံ Nova Scotia ပြည်နယ်ထိတိုက်ခတ်နိုင်တယ်လို့လည်းပြောပါတယ်။မုန်တိုင်းကြောင့် Atlantic အလေပိုင်းဒေသတွင်မှာတော့ကြီးမားတဲ့လိုင်းလုံးကြီးတွေဖြစ်ပေါ်မှုနဲ့တူမိုးပြင်းထန်စွာရွာသွန်းပြီးမိုးအကြိမ်ဟာ14လက်မထိရှိနိုင်တယ်လို့လည်းသတိပေးထားပါတယ်။ Hurricane Dorian ကြောင့် Bahama မှာလူ20ထက်မနည်းသေဆုံးသွားပြီး Bahama ဒေသခံတွေဟာလည်းကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေကြောင့်ပြန်လည်ထူထောင်ရေးကိုအကြီးအကျယ်အကျယ်လှုပ်ဆောင်ဖို့လိုနေတာပါ။အထူးသဖြင့် Grand Bahama နဲ့ Abaco ကျွန်းတွေဟာမုန်တိုင်းထန်ကြောင့်ပျက်စီးပုံနေတာကြံ့ရနေပါ။
ဟောင်ကောင်မှာသုံးနာကြာဆန္ဒပြပွဲတွေပေါ်ပေါက်စီခဲ့တဲ့တေခံလွဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါရယ်အခုလက်ရှိအခြေအနေမှာလိုရမှာကအကြမ်းဖက်မှုအသွင်ဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်မှုနဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုတွေပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းတောက်တွေကိုပြောတာပါဆန္ဒပြပွဲတွေမှာပါဝင်သူတွေအနေနဲ့သူတို့လုပ်ရက်တွေဟာပြည်သူတွေရဲ့နေစဉ်လူမှုဘဝတွေကိုထိခိုက်နေတယ်ဆိုတာကိုနားလည်သဘောပေါက်မယ်လို့မျှော်လင့်ကြောင်းလဲသူကပြောပါတယ်။သူအနေနဲ့ဟောင်ကောင်မှာအခုလိုဖြစ်ရတဲ့ကိစ္စအကြောင်းရင်းတွေကိုဆွေးနွေးသွားဖို့နည်းလမ်းတွေကိုရှာဖွေသွားမှာဖြစ်ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုမှုတိုင်းကိုတော့လိုက်လျောသွားမယ့်ပုံမရှိပါဘူး။ဟောင်ကောင်ကတန်တရားရှိတရားခံတွေကိုတရုတ်ပြည်မာကြီးကိုလွှဲပြောင်းပေးမယ်ဥပဒေမူကြမ်းကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇွန်လကစတင်ခဲ့တာပါ။ဆန္ဒပြသူတွေတောင်းဆိုတဲ့အထက်မှာဆန္ဒပြပွဲတွေကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့ရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးအရေးယူပေးဖို့ဖမ်းဆီးထိန်းသိမ်းထားသူတွေကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ဆန္ဒဖော်ထုတ်ပွဲတွေကိုအကြမ်းဖက်လုပ်ရအဖြစ်မသတ်မှတ်ဖို့နဲ့ဟောင်ကောင်ပြည်သူတွေအတွက်သူတို့ရဲ့ခေါင်းဆောင်တွေကိုလွတ်လပ်စွာရွေးချယ်ခွင့်ပေးဖို့စာရာတွေပါဝင်ပါတယ်
အာဖဂန်နစ္စတန်မြို့တော်ကဘူးမှာချက်တပရင်းတွေကအမေရိကန်စစ်သားတဦးနဲ့ရူမေးနီးယားစစ်သားတဦးတေဆုံးသွားတယ်လို့နေတိုးဥဆောင်တဲ့မဟာမိတ်အဖွဲ့နဲ့လက်တွဲဆောင်ရနေတဲ့ Resolute Support Mission ကပြောကြားလိုက်တဲ့အတွက်ဒီနှစ်အတွက်အာဖဂန်နစ္စတန်မှာအမေရိကန်စစ်သားတေဆုံးမှုဦးရေအခုဆို16ဦးထိရှိတာပါပဲတေဆုံးမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ဒီ Mission ကချက်ချင်းထုတ်မပြောပါဘူးဒါပေမဲ့ကဘူးမြို့မှာနိုင်ငံခြားနဲ့ဒေသရင်းစစ်ဖက်အရာရှိတွေတည်ဆုံခဲ့တဲ့အသေးခံကားပုံးဖောက်ခွဲမှုတစ်ခုကိုသူတို့လုပ်ခဲ့တယ်လို့တာလီဘန်အဖွဲ့ကကြေညာပြီးနိုင်ငံပိုင်းအတွင်းမှာပဲအခုလိုပြောကြားချက်ကထွက်ပေါ်လာတာပါက ကာဗွန်ပောက်ကွဲမှုတစ်ခုဖြစ်ပေါ်ပြီးတေဆုံးသူ10ဦးတည်းမနေရှိနေတယ်လို့40ဦးဒဏ်ရာရတယ်လို့အာဖဂန်ပြည်ထောင်စုဌာနပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ဘုံပောက်ကွဲမှုဟာနေတိုးဌာနချုပ်အင်ယာရီအမေရိကန်တန်ယုံအာဖဂန်ထောင်လိုင်းရုံနဲ့ NDS အာဖဂန်အမျိုးသားလုံခြုံရေးအဖွဲ့ရုံးရှိရာဂဘူးမြို့နယ်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်တချိန်ထဲမှာပဲအာဖဂန်အရှေ့ပိုင်း NDS တပ်တွေရဲ့ညာရင်းချင်းဆက်ဆင်ရေးကနေအရသာ4ဦးတေဆုံးရတဲ့အတွက်လူမှုပြင်းထန်တဲ့တုံ့ပြန်မှုကြောင့် NDF အကြီးအကဲကိုအာဖဂန်သမ္မတကချက်တပရင်းနေမှာယာဒူးကရက်ဆိုင်လိုက်ပါတယ်
။တာလပြည်နျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်အရစက်တင်ဘာလကုန်အထိပိတ်ပင်ထားတဲ့တာလပြည်ဒုံးကျည်တွေကိုစာချုပ်သက်တမ်းကုန်ဆုံးတဲ့အခါမှာရုရှားနိုင်ငံကထုတ်လုပ်သွားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒုံးကျည်ဖြန့်ကျက်ချထားမှုကိုတော့အမေရိကန်ပြည်ထောင်စုကလုံမရုရှားကလုံမယ်လို့လည်းသူကပြောပါတယ်။စက်တင်ဘာ5ရက်နေ့ကရုရှားနိုင်ငံအရှိပြားဗလာဒီဗော့စတော့မြို့မှာပြုလုပ်တဲ့စီးပွားရေးဆိုင်ရာညီလာခံမှာရုရှားသမ္မတပူတင်ကအခုလိုပြောသွားတာပါစစ်အေးကာလအတွင်းကနှစ်ဖက်သဘောတူညီထားတဲ့တာလပ်ပြည်နျူကလ িয়ার ထိန်းချုပ်ရေးစာချုပ်ကိုရုရှားကနှစ်ပေါင်းများစွာချိုးဖောက်နေတယ်လို့စွပ်စွဲပြောကြားပြီးတဲ့နောက်မှာအမေရိကန်ကအဲ့ဒီစာချုပ်ကနေဩဂုတ်လ2ရက်နေ့ကတရားဝင်နှုတ်ထွက်ခဲ့ပါတယ်ဒီစာချုပ်ဟာမြေပြင်ကနေကီလိုမီတာ900ကနေ9500အကွာဝေးကိုပြစ်လွှတ်နိုင်တဲ့ cruise နဲ့ပယ်ထိန်တဲ့ဒုံးကျည်ထုတ်လုပ်မှုကိုတားမြစ်ထားတာပါ CA အတွင်းကသဘောတူညီခဲ့ကြတဲ့လက်နက်ထိန်းချုပ်ရေးဆိုင်ရာစာချုပ်အခုလိုပြတ်သွားခဲ့တဲ့အတွက်နောက်ထပ်လက်နက်အပြိုင်တပ်ဆင်မှုတွေထပ်ဖြစ်လာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာခဲ့ပါတယ်ဩဂုတ်လ18ရက်နေ့ကအမေရိကန်နိုင်ငံကဒုံးကျည်ပစ်ခတ်စမ်းသပ်ခဲ့ပြီးတော့ဒီစမ်းသပ်မှုကရတဲ့အချက်လက်တွေကိုအနာဂတ်တာလပ်ပစ်ဒုံးကျည်ထုတ်လုပ်မှုအတွက်အသုံးချမယ်လို့ကြေညာခဲ့တာကြောင့်လည်းလက်နက်ပြိုင်ဆိုင်မှုဆိုင်ရာတင်းမာမှုတွေပို့ပြီးတော့ကြီးထွားလာခဲ့ပါတယ်ရှင်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VO American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာနိုင်ငံ၃ရက်ကြာခေတ်စဉ်အတွင်းမှာချက်တပရီနေကတော့မြန်မာတောင်ကိုရီးယားမြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားဗန္ဓာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လောက်၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒတိုက်မြှင့်တင်ရေးအတွက်အရှိတောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နှဆိုင်နဲ့ဆက်ဆံရေးထူထောင်ဖို့အတွက်စူးစမ်းနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံအစိုးရချင်းကြားမှာရောအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားနဲ့နှစ်နိုင်ငံလုပ်ငန်းရှင်ချင်းချင်းကြားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်လောက်စုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ထင်ရှားတဲ့ဗန်ကြီး၄ခုရဲ့ကKB Cookman ဘဏ်နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ချမ်းမြေလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လွှာကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးနေကတော့ရန်ကုန်တိုင်းလှဲကူးမြို့နယ်မြေအက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်ကျပ်မဲ့ကိုရီးယားမြန်မာစစ်မှုမြို့တော်စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမရမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမရဦးဝင်းမြင့်နဲ့ပါတီးခြားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခီးစဉ်တစိတ်တဒေတာဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာလာမယ့်ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုန်စည်ပြပွဲကြီးကျင်းပဖို့ရှိပါတယ်။ဒီကုန်စည်ပြပွဲကြီးကိုဗီယက်နမ်ကုန်သွယ်မြင့်တီရေးအေဂျင်စီ VF Trade ကနေ2009ခုနှစ်ခရဲကစပြီးတော့မြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသသွားမှာဖြစ်ပါတယ်။ဗီယက်နမ်မှာစီးပွားရေးလုပ်ငန်းတွေလာရောက်ပြသမဲ့ဒီပွဲမှာအသင့်စားအစားအသောက်တွေလူသုံးကုန်ပစ္စည်းကိရိယာတွေဆက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့စီးနဲ့စီးပစ္စည်းစတာတွေကိုထည့်သွင်းပြသသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဗီယက်နမ်စီးပွားရေးဈေးကွက်ကိုချဲ့ထွင်ဖို့ဗီယက်နမ်ပြည်ရင်းဖြစ်ပစ္စည်းတွေပြပကိုတင်ပို့နိုင်ဖို့နဲ့မြန်မာနဲ့စီးပွားရေးကွန်ရက်တည်ဆောက်နိုင်ဖို့ရည်ရွယ်ပြီးတော့ဒီကုန်စည်ပြပွဲကြီးကျင်းပရတာလို့ဗီယက်နမ်ကုန်သွယ်မြင့်တင်ရေးအေဂျင်စီ VF Trade ကပြောပါတယ်။မြန်မာနဲ့ဗီယက်နမ်အကြားမှာ2018ခုနှစ်အတွင်းကုန်သွယ်မှုအမေရိကန်ဒေါ်လာတန်ပေါင်း860တန်မိုးထိမြင့်တက်ခဲ့တဲ့အတွက်ဗီယက်နမ်မှာမြန်မာရဲ့ကုန်သွယ်ပဲအဆင့်9မှာရှိနေပါတယ်။ မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံစီးရင်မှာတော့ဗီယက်နမ်ကစုစုပေါင်းဒေါ်လာ 1.2 သန်းနီးပါးတန်ဖိုးရှိတဲ့စီမံကိန်းလုပ်ငန်းပေါင်း 18 ခုနဲ့အဆင့်9မှာရှိနေတယ်လို့သိရပါတယ်ရှင်
။ကိုရီးယားကျွမ်းဆွယ်ဒေတာရင်းငင်းချင်းရေရှည်တည်ပြင်းနိုင်မှုအတွက်မြောက်ကိုရီးယားနဲ့အမေရိကန်တို့ကြားအလုပ်သဘောဆွေးနွေးမှုတွေအများဆုံးပြန်ဆဖို့တောင်ကိုရီးယားဝန်ကြီးချုပ်ဒီနက်ယွန်ကကျတဲ့ပရင်းနေမှာပန်ကြားပါတယ်တောင်ကိုရီးယားကအင်ချင်းဖြစ်လက်ခံချင်းပါတဲ့နိုင်ငံတကာဖွဲ့စည်း5ခုနဲ့နိုင်ငံပေါင်း50လောက်ကစစ်ဖက်အရာရှိတွေနဲ့ကျွမ်းကျင်သူတွေတက်ရောက်လာတဲ့ Seoul Defense Dialogue Data Ring လုံခြုံရေးဆိုင်ရာ၈ချိန်မြောက်ညီလာခံအဖွဲ့မင်ကောမှာဝန်ကြီးချုပ်လီကအခုလိုပြောကြားခဲ့တာပါကိုရီးယားကျွမ်းဆွယ် Data Ring ငင်းချင်းနဲ့ရေရှည်တည်ငြိမ်ရေးဟာမြောက်ကိုရီးယားနဲ့ American တို့ရဲ့ဆွေးနွေးညှိနှိုင်းမှုအပေါ်မှာမူတည်နေတဲ့အတွက်ဆွေးနွေးမှုတွေအများပြန်ဆစေလိုတယ်လို့ပြောပါတယ်ကိုရီးယားကျွမ်းဆွယ် Data က Nuclear Tension ရဲ့အဲ့အတွက်နီလန်းရှာဖို့မနစ်ကစပြီးကိုရီးယားနှစ်နိုင်ငံနဲ့အမေရိကန်တို့ကြိုးပမ်းခဲ့ပေမဲ့အခုထိတိတာထင်ရှားတဲ့ရလတစုံတရာမရသေးတာကြောင့်ဆွေးနွေးပွဲပြန်ဆနိုင်မှုနီလန်းရှာနေတယ်လို့ပြောပါတယ်ကိုရီးယားဂျွန်လာနှောင်းမိုင်းတို့ကကိုရီးယားနှစ်နိုင်ငံကြားပမွန်ချွန်နေဆက်မြို့လေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံဆွေးနွေးတော့ကကိုရီးယားကျွမ်းဆွယ်ဒေတာနျူကလ িয়ার ကင်းရှင်းအတွက်အလုပ်သဘောဆွေးနွေးမှုပြန်ဆဖို့သဘောတူခဲ့တာပါ
အလင်းနှစ်တန်ပေါင်း50လောက်ရှိတဲ့အကွာအဝေးမှာရှိတဲ့ Black Hole လို့ခေါ်တဲ့အာကာသတွင်းနဲ့ကြီးရဲ့ဓာတ်ပုံကိုနိုင်ငံတကာသိပ္ပံပညာရှင်348ဦးပူးပေါင်းပြီးတော့ပထမဆုံးပြသနိုင်ခဲ့တဲ့အတွက်သူတို့ကိုသိပ္ပံဆိုင်ရာ Oscar ဆု Oscars of Science ဆုချီးမြှင့်လိုက်ပါတယ်။နက္ခတ္တဗီရဆိုင်ရာယူပါဗီရပညာရပ်မှာထူးခြားတဲ့အောင်မြင်မှုအဖြစ်ဒီသိပ္ပံဆိုင်ရာထူးထွင်းအောင်မြင်မှု Breakthrough Prize ကဒေါ်လာ3သန်းစုကြီးငွေရရှိမှာဖြစ်ပါတယ်။နိုင်ငံတကာမှန်ပြောင်းကွန်ရက်ကိုသုံးပြီးတော့သုတေသနပညာရှင်ပေါင်း300ကျော်ပါဝင်ခဲ့တဲ့ Event Horizon Telescope စီမံကိန်းကနေ Black Hole ကိုဓာတ်ရိုက်လေ့လာဆန်းစစ်မှုတွေလုပ်ခဲ့တာပါ။ပြီးခဲ့တဲ့ April 10ရက်နေ့ကနေဒိမော်ရောင်မီးရှံတွေနဲ့အဖြူရောင်ဓာတ်ရောင်ကြီးတွေဖြာနေတဲ့အာကာသတွင်းနဲ့ကြီးဓာတ်ပုံကိုသုတေသနပညာရှင်တွေထုတ်ဖော်ပြသခဲ့ပါတယ်ရှင်။
သားချနေမနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မမသစင်အောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းလွှာတွေစက်တိုက်နားဆင်ရပါမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Christine Sharana Bagana ရဲ့မြန်မာပြည်ခီးစဉ်ဟာပြဿနာတွေပြည်လဲစေဖို့အားရလောက်အောင်စွမ်းဆောင်နိုင်ခြင်းမရှိသေးဘူးလို့အကြက်ခတ်တချို့ကသုံးသပ်ကြပါတယ်။ Miss Christine Sharana Bagana ဟာသူရဲ့ခုနှစ်ကြိမ်မြောက်မြန်မာနိုင်ငံခီးစဉ်အတွင်းအစိုးရအဖွဲ့ဝင်ဝင်ကြီးတချို့နဲ့တွေ့ဆုံခဲ့ပြီးတိုးတက်ဆုပ်ယုပ်မှုအခြေအနေတွေကိုကြားနာဆွေးနွေးခဲ့ပါတယ်ဒီအကြောင်းကိုညာဝင်းအောင်ကပြောပြမှာပါရှင
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Bugana ဟာလက်တလောမြန်မာနိုင်ငံကိုရောက်ရှိနေပြီးအစိုးရအဖွဲ့ဝင်ဝင်ကြီးတွေဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာရေးဝင်ကြီးဒေါက်တာဝင်းမြတ်အေးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်လူ့သမားနယ်လူဝင်မှုရေးရာဝန်ကြီးဦးသိန်းစွင်နဲ့ပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေတို့ကိုစက်တင်ဘာ3ရက်4ရက်နေ့တွေမှာတွားရောက်တွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်ပြောဆိုကြရမှာအထူးသဖြင့်ရခိုင်မြောက်ပိုင်းဒေသကထုတ်ပေါ်သွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံနေရခြားရာရေးဘယ်လိုပြင်ဆင်ထားသလဲဆိုတဲ့အခြေအနေနဲ့လုံခြုံရေးဆောင်ရွက်မှုအခြေအနေပြန်လာသူတွေနိုင်ငံသားဖြစ်ခွင့်ရရေးကိစ္စမှာ MV card လို့ခေါ်တဲ့နိုင်ငံသားစီစစ်ခံရမဲ့သူတွေကန်ဆောင်ရမဲ့တည်တည်ခံကပြထုတ်ပေးနေတဲ့အခြေအနေစာရတွေကိုဆွေးနွေးခဲ့ပါတယ်။ Miss Bugana ရဲ့မြန်မာပြည်ခီးစဉ်ဟာခုနှစ်ကြိမ်မြောက်ရှိလာပြီဆိုပေမဲ့လက်တွေမှာထင်သာသလောက်အခြေအနေတွေတိုးတက်အောင်ဂျာဝင်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်အာရှရေးရာဌာနရဲ့အငြင်းစားကတိကဦးခမောင်စောကသုံးသပ်ပါဗျ။သူကတော့တ
န်းတဲ့နောက်ကြိုးစားနေတာပဲ။သူတန်းတဲ့နောက်တော့သူလုံနေတာပဲ။ဒါပေမဲ့အခုတည်းအထိကတော့တိတ်ပြီးတော့ထက်ထက်ဝင်အောင်မြင်မှုတော့မတွေ့ရသေးဘူး။ဘယ်လိုချစ်တင်ကြောင်းပြောနေလဲဆိုတော့ကိုဘကနေဝိုင်းပြီးတော့အာရမုံမှုဒါတမမပြည့်လူတွေဒါမမပြည့်လူတွေဘာမှဘုရားဘာသာနဲ့ဘာမှအစိုးရနဲ့လူဘာဆက်တန်နဲ့နှိမ့်ဆက်လုံးထွက်ပြေးလာတာသူတို့ကို safe zone လုပ်ပေးရမယ်ဆက်အော်လာငါပုံပြီးကျေနေတယ်ကျေနေတော့ဒီမျိုးသမီးဘလောက်ပဲရိုးစားစီဖြစ်စီဘလောက်ပဲလှုပ်ချင်စီဖြစ်စီပြောပါများနေရနီးဆက်စားစကားအောင်ပါပဲ
ဝန်ကြီးဦးကျော်တင်ကတော့နေရစွန့်ကွာထွက်သွားသူတွေပြန်လည်လက်ခံရင်ကိစ္စမှာအာစာအကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုရှိနေတယ်လို့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံကြားသဘောတူညီချက်အတိုင်းနေရပြန်လို့တဲ့ဒုက္ခသည်တွေဖြစ်ရမဲ့သတ်မှတ်ပုံစံကိုဖြန့်ဝေဖြည့်ဆွက်ရမှာလုံထုံးလုံနီးအတိုင်းလိုက်နာမှုမရှိတာကပြဿနာဖြစ်နေရကြောင်း Miss Bugana ကိုရှင်းပြပါရယ်ရင်ညာဒုက္ခသည်တွေအခုချိန်ထိမြန်မာနိုင်ငံတည်းပြန်ဝင်မလာနိုင်သေးတာဟာအဟံအတားနဲ့မလုံပေးမှုတွေရှိနေပုံရတယ်လို့ကတိကဥက္ကမောင်စောကမြင်ပါရယ်ဒီ
အဲ့ဒုက္ခသည်တွေလူတွေကတော့ ူနေကျွန်တော်မိမကလည်းပညာမတတ်စာမတတ်သူတို့စာတော်သူတို့တတ်တာမဟုတ်ဘူးသူတို့ဗစာပြောစကားပဲတတ်တဲ့လူတွေအဲ့တော့မင်းတို့မပြန်နဲ့မင်းတို့မပြန်လို့ရှိရင်မင်းတို့ကိုယ်ပိုင်နိုင်ငံရမယ်ပြောနိုင်တယ်နှစ်ကောင်းချီဟာလာမင်းတို့မပြန်လို့ရှိရင်မင်းတို့ဒီတဲ့ကောင်းတဲ့နိုင်ငံကိုရောက်နိုင်တယ်မင်းတို့ကောင်းလို့ရမပြန်လို့ရှိရင်ကောင်းကောင်းမွန်မွန်နေရမယ်ပြန်ရင်မင်းတို့ဒုက္ခရောက်မယ်အဲ့လိုမျိုးတွေကိုအဲ့လိုမျိုးလှုပ်ထားတဲ့အတွက်ကြောင့်မလို့သူတို့ယုံပြီးတော့မပြန်ဘူးလို့ကျွန်တော်ယူဆတယ
်ရခိုင်မြောက်ပိုင်းကထွက်ခွာသွားတဲ့ဒုက္ခတွေနဲ့ပတ်သက်လာရင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာကိုကိုဖီအန်နန်အကြံပေးကော်မရှင်အဖွဲ့ကအစီရင်ခံစာထုတ်ပြန်အကြံပေးထားပေမဲ့ဒီအချက်တွေကိုမြန်မာအစိုးရကအတိအကျအကောင့်ထည့်ဖော်ဖို့ပြက်ကွက်နေသေးတာကြောင့်နိုင်ငံတကာနဲ့မြန်မာအစိုးရတို့ကြားတန်တမာရေးတင်းမာမှုတွေဆက်ရှိနေရတာဖြစ်ကြောင်းအမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေမောင်ကထောက်ပြပါတယ
်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေတွေပြန်လာဖို့ပြင်ဆင်ထားတယ်တရောက်မှပြောင်းမလာဘူးဆိုကြတဲ့ကအခုတို့လုပ်နေတဲ့ process တွေတို့ရဲ့ agreement တွေတခုမှဖြစ်မလာဘူးဆိုတာအဲ့ဒါတော့ထင်ရှားနေတယ်
ဒီလို
recommendation တွေရှိတယ်ပြန်လာလို့ရှိရင်ဒီလူတွေကိုဘယ်လိုဟာလာနေထိုင်လုပ်ကင်စားတောင်းနိုင်ဖို့အတွက်သူတို့လည်းလုံခြုံရေးအာမခံချက်အတွက်သူတို့ရတင်ရထိုက်တဲ့အခွင့်အရေးအတွက်ဟိုကတောင်းထားတာရှိတယ်ဒါပေမဲ့ကျွန်တော်ထင်တာကအဲ့ဒီအခုထွက်ပြေးသွားတဲ့ရိုဟင်ဂျာတွေကသူတို့ပြန်လာရင်သူတို့အရာအကြောက်ဆုံးကသူတို့ရဲ့လုံခြုံရေးအာမခံချက်ရှိမှသူတို့လည်းပြန်လာရဲမယ်အခုကသူတို့မှာဟိုဥစားအာမခံချက်မှမပေးပဲ
မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲရောက်နေတဲ့ဟိန္ဒူဘာသာဝင်440ကျော်ပြန်လာလို့ပြင်မဲ့သူတို့ကိုအ мян ပြန်ပို့ပြီးရဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းပေးဖို့လိုတယ်လို့လဲဝန်ကြီးဦးကျော်တင်ကမစ်ဘူကနာကိုပြောခဲ့တာပါအလို့သမားနဲ့လူဝင်မှုရေးရာဝန်ကြီးဦးသိန်းဆွေကတော့ MV card ကန်ဆောင်သူတွေသတ်မှတ်ဒေတာအတွင်းလွတ်လပ်စွာသွားလာနိုင်ကြောင်းနေရဆွန့်ခွာသွားသူတွေကိုပြန်လည်လက်ခံဖို့တောင်မြူလဝဲနဲ့ငကူရစခန်းတွေဖွင့်လှစ်ထားကြောင်းတုံ့ပြန်ပြောဆိုခဲ့တဲ့အပြင်မြန်မာအစိုးရအနေနဲ့ UNDP UNHCR တို့နဲ့လည်းပူးပေါင်းဆောင်ရွက်နေကြောင်းပြောခဲ့ပါတယ်မစ်ဘူကနာကတော့ရခိုင်ရေးကိစ္စမှာအရေးပါတဲ့လွတ်လပ်စွာလှုပ်ရှားသွားလာခွင့်နိုင်ငံသားဖြစ်ခွင့်နဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေကိုဆက်ပြီးကြိုးပမ်းဆောင်ရွက်ဖို့လိုအပ်နေသေးတဲ့အခြေအနေကိုအကြံပြုဆွေးနွေးခဲ့ကြောင်းအစိုးရပညာရေးဌာနရဲ့သတင်းထုတ်ပြန်ချက်တွေအရသိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုဗြိတိန်နဲ့ဥရောပသမ္မတအရေးဘက်ကိုလည်းကြည့်ကြရအောင်ပါ Brexit လို့လူသိများတဲ့ဗြိတိန်နိုင်ငံဥရောပသမ္မတ EU ကနေနှုတ်ထွက်ရေးမှာ EU နဲ့သဘောတူညီချက်ရမရရဗြိတိန်ကတော့နှုတ်ထွက်ဖို့ဝန်ကြီးချုပ် Boris Johnson အစိုးရကကြိုးပမ်းနေခဲ့ပါတယ်ဘလို့ပဲဖြစ်ဖြစ်နှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ်ရဲ့အစီအစဉ်ကိုတားဆီးဖို့ဗြိတိရှ်ပါလီမန်အမတ်တွေကဇက်တိုက်ဆိုသလိုအဆိုတွေမူကြမ်းတွေချမှတ်လာပါတယ်ပါလီမန်ကသူ့ရဲ့အစီအစဉ်ကိုတားဆီးနိုင်ဖို့အလားအလာများနေပေမဲ့ဝန်ကြီးချုပ် Johnson ကတော့အောက်တိုဘာလ31ရက်မှာဗြိတိန်နှုတ်ထွက်ဖို့ကိစ္စကိုလက်မလျှော့သေးပါဘူး VOA သတင်းတောက် Jeff Guster သတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်
ဗြိတိန်ပါလီမန်အမတ်တွေဟာဗြိတိန်နိုင်ငံ EU ကနေသဘောတူညီချက်မပါဘဲအောက်တိုဘာလ31ရက်နေ့မှာမနှုတ်ထွက်နိုင်စေဖို့အတွက်ဥပဒေတရအတည်ပြု၍ကြိုးပမ်းနေခဲ့ပါတယ်။အတိုက်ခံတဲ့ Conservative အမတ်တွေအတူတကပူးပေါင်းလှုပ်ဆောင်နေခဲ့ကြတာပါ။ဝန်ကြီးချုပ် Boris Johnson ကတော့ဒီလိုဥပဒေမျိုးဟာ EU နဲ့ဆက်ဆက်ဆွေးနွေးရင်းမှာသူ့ဘက်ကိုအားနည်းစေတယ်လို့ဆိုပါတယ်။ဥပဒေကြမ်းကိုဗိုလ်တော်နေကအောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။အနာဂတ် conservative party ကအမတ်22ဦးကအတိုက်ခံပါတီတွေနဲ့ပူးပေါင်းလို့အစိုးရကိုစန့်ကျင်ပြီးဥပဒေကိုအတည်ပြုခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေအရဝန်ကြီးချုပ် Johnson ဟာ EU ဌာနချုပ်ရှိရာ Brussels မြို့ကိုသွားပြီး Britain ထွက်မဲ့ Brexit အချိန်တိုးပေးဖို့မြစ်တာရက်ခံရမှာဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ကတော့ဒီလိုလုပ်ဖို့ငြင်းဆန်နေပါတယ်။အချိန်တိုးတောင်းမဲ့အစားအထွေထွေရွေးကောက်ပွဲကိုစောပြီးအောက်တိုဘာလ15ရက်နေ့မှာကျင်းပဖို့သူကတောင်းဆိုခဲ့ပါတယ်။ဒီတောင်းဆိုကြတာလဲအမတ်တွေစန့်ကျင်လို့မအောင်မမြင်ဖြစ်ခဲ့ရပါတယ် EU နဲ့သဘောတူညီချက်မပါဘဲ Brexit ကိုတားဆီးမဲ့ဥပဒေကိုအရင်ပြတ်တန်းရမယ်လို့အတိုက်ခံ Labour Party ကောင်းဆောင် Jeremy Corbyn ကပြောပါတယ
် Let this bill pass and gain royal assent then we will back an election so we do not crash out with
ဒီဥပဒေကိုအတည်ပြုပြီးဘီယင်မာကြီးလက်မှတ်ရေးထိုးနိုင်ဖို့အရင်ကြိုးစားကြပါစို့ပြီးတော့မှရွေးကောက်ပွဲကိစ္စပြန်ဆွေးနွေးကြမယ်ဒါမှကျွန်တော်တို့ EU ကနေအလဲလဲအပြူပြူနဲ့မထွက်ဖြစ်မှာပါ
ဝန်ကြီးချုပ် Johnson ဟာတာဝန်ဝတ္တရားအရဂျာတာဘရိတ်နေမှာ Israel ဝန်ကြီးချုပ် ဘ န်ဒမင်နတ်တန်ညာဟူးနဲ့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်တို့ကိုဝန်ကြီးချုပ်နေအိမ်မှာတွေ့ဆုံခဲ့ပြီးတဲ့နောက်မကြာခင်မှာပဲဗြိတိန်ရဲ့တပ်ဖွဲ့ဝင်ပုံမှုစုဆောင်ရေးလှုပ်ရှားမှုစတင်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာတော့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးမဖြစ်ဖြစ်အောင်ဆောင်ရွက်မယ်လို့လည်းကတိပေးပြောကြားခဲ့ပါတယ
်။ I'm going to do everything I possibly can to make sure that this country comes out of the EU on October
the 31st but October 31st ရက်နေ့မှာဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးဖြစ်နိုင်တာမှန်သမျှကိုကျွန်တော်ဆက်လုပ်သွားမယ်ဒါပေမဲ့ကံမကောင်းစွာပဲစစ်ဆက်ဆွေးနွေးရေးစပွဲပိုင်းမှာကျွန်တော်ဘက်ကဆွေးနွေးနိုင်တဲ့အနေအထားကိုနှိမ့်ချစေသလို EU နဲ့သဘောတူညီချက်ရရှိဖို့ကိုလည်းခက်ခဲစေမဲ့ဥပဒေမူကြမ်းကိုကျွန်တော်တို့ပါလီမန်ကမဲခွဲအတည်ပြုခဲ့ပါတယ်အဲဒီတော့သဘောတူညီချက်ရဖို့ကျွန်တော်တို့အစီအစဉ်ဆက်သွားပြီးအောက်တိုဘာမှာနှုတ်ထွက်ဖို့လုံမလားဒါမှမဟုတ်အောက်တိုဘာ31ရက်ထက်ကြော်ပြီး EU နဲ့ဆက်ရှိနေဖို့နောက်တရားရုပ်ကိုတာဝန်ပေးဖို့လုံမလားတခုခုလုပ်ပြီးရှေ့ကိုဆက်လမ်းဖို့ပဲရှိပါတော့တယ
်သဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးမဲ့အောက်လွတ်တော်ရဲ့ဥပဒေကြမ်းကိုစတာပရီနေ့မှာအထက်လွတ်တော်မှာဆွေးနွေးခဲ့ကြပါတယ်အထက်လွတ်တော်မှာဥပဒေကြမ်းကိုစန့်ကျင်တဲ့အမတ်တွေကဥပဒေအတိမဖြစ်ရေးအချိန်စွဲဖို့လဲစူးစမ်းနိုင်ပါသေးတယ်ခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်အခုတော့အမေရိကန်ဘက်ကအကြမ်းဖက်မှုတိုက်ဖြတ်ရေးဆိုင်ရာအခြေတင်ပြောဆိုနေကြတဲ့ဘက်ကိုလည်းအလှည့်ပေးကြပါတယ်အမေရိကန်ပြည်ထောင်စုမှလူပေါင်းတသန်းကျော်ကိုအကြမ်းဖက်သမားအဖြစ်သိရှိထားလို့ဒါမှမဟုတ်သင်္ကာမကင်းလို့စောင့်ကြည့်ရမယ့်လူတွေအဖြစ်အစိုးရကသတ်မှတ်တဲ့ကိစ္စဟာအဲ့ဒီလူတွေရဲ့ဖွဲ့စည်းပုံဆိုင်ရာရပိုင်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့ပြည်ထောင်စုတရားသူကြီးတဦးကဆုံးဖြတ်လိုက်ပါတယ်သတင်းတောက်မက်ထရူဘာရာကက်ရေးသားထားတဲ့ AP သတင်းဆောင်ပါကိုပြောပြပါမယ်ရှင်အခုလိုအကြမ်းဖက်သမားတွေဖြစ်စောင့်ကြည့်မဲ့စီရင်ထုတ်ပြန်တဲ့ကိစ္စကိုဥပဒေနဲ့ဆန့်ကျင်တယ်လို့ဆုံးဖြတ်သူကတော့ခရိုင်တရားသူကြီးအန်တိုနီထရန်ကဖြစ်ပါတယ်။ဒီစောင့်ကြည့်စီရင်ကိုမွတ်စလင်လူ့အခွင့်အရေးအဖွဲ့တစ်ခုရဲ့အကူအညီနဲ့စိန်ခေါ်ခဲ့သူအမေရိကန်နိုင်ငံသားမွတ်စလင်နှစ်ဒါဇင်နီးပါးကိုလည်းဂျူရီအဖွဲ့နဲ့ရုံးတင်စစ်ဆေးမနေတော့ပဲတရားသူကြီးသဘောနဲ့ပဲအကျဉ်းရုံးစစ်ဆေးဖို့သူကအခွင့်ပြုလိုက်တာပါ။တရားပြိုင်တွေကတော့သူတို့ဟာအစိုးရရဲ့စောင့်ကြည့်စီရင်ထဲမှာမှားယွင်းစွာထွက်သွင်းဖော်ပြခံရခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီလိုအကြမ်းဖက်မှုနဲ့ပတ်သက်သူတွေရဲ့စီရင်ကိုအမေရိကန်ပြည်ထောင်စုတဝန်အစိုးရဌာနတွေနိုင်ငံခြားအစိုးရတွေနဲ့ရဲဘက်ဆိုင်ရာတွေကိုဖြန့်ချီထားတာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့ FBI ကတော့အခုတရားသူကြီးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတစုံတရာဝေဖန်ချက်ပေးဖို့ဗုဒ္ဓဟူးနေ့ကညင်ဆန်ပါတယ်။တရားခွင်မှာတော့ FBI ကိုစားလိုက်ပါဆောင်ရွက်တဲ့ရှေ့နေတွေကတရားပြိုင်တွေခန်းစားနေရတဲ့နစ်နာမှုဟာအကြမ်းဖက်မှုကိုတိုက်ဖြတ်လို့တဲ့အစိုးရရဲ့စိတ်အားထက်သန်မှုနဲ့နှိုင်းဆာရင်ဘာမှမပြောဖလောက်ဘူးလို့ဆိုပါတယ်။ဒါပေမဲ့တရားပြိုင်တွေဘက်ကလိုက်ပါဆောင်ရွက်တဲ့ရှေ့နေဒါရီယာအဘက်စ်ကဒီတရားရုံးရဲ့အဆုံးဖြတ်ဟာအောင်ပွဲတရားဖြစ်တဲ့ဒီစည်းရုံးကိုကင်ဆယ်ပြီးအစိုးရရဲ့လှုပ်ဆောင်မဲ့လုပ်ရက်တွေကိုအပြင်းထန်ဖျက်တောက်ပေးဖို့လဲတရားသူကြီးကိုတောင်းဆိုမယ်လို့ပြောပါတယ်။
အပြစ်မဲ့သူတွေကိုစောင့်ကြည့်မဲ့စီရင်တဲ့ကကင်းလက်ခွင့်ပေးတင်ပါတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေအရလိုအပ်ချက်တရဖြစ်တယ်လို့လည်းထင်ပါတယ်
။ဒီစီရင်ပေါ်အခြေခံပြီးအစိုးရကတရားစွပ်စွဲမှုတွေအများပြားလှုပ်ဆောင်နေချိန်မှာတရားသူကြီးထရန်ကာရဲ့ဆုံးဖြတ်ချက်ဟာအစိုးရကိုကြဲကြဲပြန့်ပြန့်ထိုးနှက်လိုက်တဲ့ကိစ္စတရားလည်းဖြစ်ပါတယ်။အစိုးရရဲ့စွဲဆိုထားချက်တွေဟာအခြေမြစ်မရှိတဲ့ကိစ္စတွေသာဖြစ်တယ်လို့လည်းသူ့ရဲ့31မျက်နှာရှိတဲ့စီရင်ချက်မှာဖော်ပြထားပါတယ်။တရားပြိုင်တွေအနေနဲ့ခီးသွွာလာရမှာကြုံတွေ့ရတဲ့အခက်အခဲတွေ၊နေဆက်ဖြတ်ကျော်လာတဲ့အခါမှာလက်ထိတ်ခက်ခံရတာ၊လေစိတ်တွေမှာထပ်ခါတလဲလဲရှာဖွေခံရတာတွေဟာဖွဲ့စည်းပုံအရာခွင့်ပြုထားချက်တွေကိုချိုးဖောက်တာဖြစ်တယ်လို့ဆိုထားပါတယ်။ဒါအပြင်ဒီတရားပြိုင်တွေထဲကဘယ်သူမှအကြမ်းဖက်သမားဖြစ်သိရှိထားရသူလို့ဆိုတဲ့သတ်မှတ်ချက်နဲ့မကိုက်ညီဘူး။အကြမ်းဖက်သမားဖြစ်မတင်ကားသူလို့ဆိုတဲ့သတ်မှတ်ချက်ဟာလည်းအတိတ်ပဲကောက်လွဲနိုင်တဲ့ကိစ္စဖြစ်တယ်လို့သူ့ရဲ့စီရင်ချက်မှာဖော်ပြထားပါတယ်။ဒီစောင့်ကြည့်စီရင်ပါသူတွေရဲ့အချက်လက်တွေကို FBI ကတဆင့်လေးစိတ်တွေခီးသွွာလာရေးနေဆက်ဖြတ်ကျော်စခန်းတွေအကောက်ခွန်အရာရှိတွေစီကိုဖြတ်ကြည့်ထားတာပါ။ဒီစီရင်ဟာလွန်ခဲ့တဲ့နှစ်တွေအတွင်းသိသိသာသာများလာခဲ့ပြီး2019ခုနှစ်ဇွန်လအရောက်မှာအကြမ်းဖက်အဖြစ်လူပေါင်း 1.2 သန်းနီးပါးပါဝင်လာတယ်လို့တရားရုံးမှာတင်ပြတဲ့အစိုးရအထောက်အထားကဖော်ပြထားပါတယ်။2013ခုနှစ်တုန်းကတော့စုစုပေါင်း9သိန်းလောက်သာရှိခဲ့တယ်လို့ဆိုပါတယ်။စီးရင်ထဲမှာပါဝင်သူလူများစုဟာနိုင်ငံခြားသားတွေဖြစ်ကြပြီးအမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်ခွင့်ရသူ 4,600 လောက်ပဲရှိတယ်လို့2019ခုနှစ်စီးရင်မှာဖော်ပြထားပါတယ်။ဒ ီစရင်ဟာအကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ဆောင်တဲ့နေရာမှာတကယ်တမ်းထိရောက်မှုမရှိဘူးလို့လည်းဆိုပါတယ်။ဥပမာ2016ခုနှစ်တုန်းကအော်လန်ဒိုနိုက်ကလပ်တခုမှာလူပေါင်း49ဦးကိုပြစ်တက်ခဲ့တဲ့အိုမာမက်တင်းဟာဆိုရင်အဲ့ဒီစီရင်တဲ့ကပယ်ဖြတ်ထားခြင်းခံရသူတဦးဖြစ်တယ်လို့ထောက်ပြထားပါဗျ။အကြမ်းဖက်မှုကျူးလွန်ကြတဲ့တခြားသူတွေကြတော့လေအဲ့ဒီစောင့်ကြည့်ခံရသူများစီရင်မှာပါဝင်သူတွေမဟုတ်ကြပါဘူး။ဒီနှစ်စောပိုင်းမှာအောက်လွတ်တော်ဒီမိုကရက်တစ်အမတ်အီလန်အိုမာရဲ့အဆိုပြုချက်တရားကိုလက်ခံလိုက်ပါတယ်။အဲ့ဒီအဆိုပြုချက်ကတော့စောင့်ကြည့်စီရင်ကိုထရမ့်အစိုးရကတခြားတိုင်းပြည်တွေစီကိုဘယ်လိုပေးဖို့ဘလို့မျှဝေအသုံးပြုနေသလဲဆိုတာကိုအသေးစိတ်ဖော်ပြပေးဖို့တောင်းဆိုထားတဲ့အဆိုပြုချက်တရားဖြစ်ပါတယ်ရှင်။ဒီတစ်ခါတော့မူရစ်ဆေးဝါးအခြေခံတဲ့ဆေးရွက်ဘေးထွက်ဆိုးကျိုးတွေအကြောင်းသိကြရမှာပါ။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပြောက်ဆေးတွေအလွန်ကျွံသုံးဆွဲနေကြတာကြောင့်အမေရိကန်မှာတရက်ကိုပြန်မျှလူအယောက်130ကျော်သေဆုံးနေပါတယ်။အိုဟိုင်ယိုပြည်နယ်မှာတော့ဒီပြဿနာကိုဖြေရှင်းနိုင်ပြီးအသက်ကယ်နိုင်မဲ့နည်းကိုတီထွင်ထားတဲ့အကြောင်း VOA သတင်းတောက် Carol Pearson ပေးပို့ထားတဲ့သတင်းလွှာကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။ဘိန်းနဲ့မူရစ်ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပြောက်ဆေးတွေအလွန်ကျွံသုံးဆွဲမှုဟာအမေရိကန်နိုင်ငံတဝှမ်းမှာကြီးမားတဲ့ပြဿနာတစ်ခုဖြစ်လာပြီးလူတဦးစီတင်တာမကပဲမိသားစုတွေနဲ့လူတိုင်းဝိုင်းတွေကိုပါထိခိုက်လာစေတာပါဒီပြဿနာကိုဖြေရှင်းပေးမဲ့သိပ္ပံပညာရှင်တွေဤပညာကုမ္ပဏီတွေအတွက်ပြိုင်ပွဲတစ်ခုကိုအမေရိကန်အနောက်အလယ်ပိုင်းအိုဟိုင်ယိုပြည်နယ်ထဲမှာကျင်းပခဲ့ပါတယ်အနိုင်ရသူ၄ယောက်ကိုရွေးမှာဖြစ်ပြီးတော့ပြဿနာဖြေရှင်းမဲ့ပစ္စည်းတွေတိစောက်ဖို့အတွက်ဒေါ်လာတစ်သန်းစီပေးတော်မှာပါအနိုင်ရသွားတဲ့အဖွဲ့တစ်ဖွဲ့ကတော့ကလီဗလန်တက္ကသိုလ်ဆေးရုံကဖြစ်ပြီးမိုဘိုင်းဖုန်းအပလီကေးရှင်းတစ်ခုကိုသူကထွန်းထားပါတယ်လူနာမှာဆေးဆွဲတဲ့ပြဿနာရှိနိုင်မလားဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပြောက်ဆေးတွေပေးလို့ရမလားဆိုတော့ကိုရှယ်ဝင်တွေဆုံးဖြတ်နိုင်ဖို့အတွက်ဒီ application ကအကူအညီပေးပါတယ်ဒီ application ကအတည်ပြုနိုင်ပြီဆိုတာနဲ့လူနာတွေကိုဆေးဆွဲမဲ့ရန်ကင်းကင်းနဲ့ကုသပေးနိုင်တော့မှာဖြစ်ပါတယ်ဒီတက္ကသိုလ်ဆေးရုံက Jonathan Sagi ကအခုလိုပြောပါတယ်
We then bring in the social worker to connect that patient.
နာကျင်မှုဝေဒနာငယ်ရှိတဲ့လူနာတွေဆေးရုံဆင်းရင်ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကန့်ခဲပျောက်ဆေးတွေနဲ့အတူနာကျင်ဝေဒနာကိုလူနာတွေတယောက်တည်းရင်ဆိုင်စရာမလိုအောင်လို့လူနာကိုစောင့်ရှောက်မဲ့လူမှုရေးရာဌာနဝန်ထမ်းတယောက်ကိုထည့်ပေးလိုက်ပါတယ်
။ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကန့်ခဲပျောက်ဆေးအလုံးပေါင်း12,000လောက်ပြန်ပြီးတင်ထားရတာပါ။
It's not just about the number of pills. It's about
seven alone ဆိုတာထက်ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးကြောင့်ထိခိုက်မဲ့လူအသက်တွေကိုစဉ်းစားရမှာပါ
။ Now application တစ်ခုကတော့ဆေးဖြတ်နေသူတွေအတွက်ပါ။ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပျောက်ဆေးတွေဆွဲနေတဲ့မွေးကင်းဆက်ကလေးငယ်တွေတက်တာစေဖို့အတွက်ညင်ညင်သာသာလေးတုံ့ခါပေးတဲ့မှုရာကိုတီထွင်ထားတယ်လို့ Propeller Company က John Conson ကပြောပါတယ်။
When an infant lays down on the pad that's fiber
တုန်ခါနေဒီမှုရပေါ်မှာကလေးလေးလှဲလိုက်တာနဲ့ကလေးရဲ့အသက်ရှင်မှုနှေးသွားသလိုနှလုံးခုန်နှုန်းကလည်းပုံမှန်ဖြစ်သွားပါတယ်အဲ့ဒီခါမှကလေးကစိတ်လျှော့ပြီးနေနိုင်သွားပါတယ
်နောက်နည်းပညာပစ္စည်းတစ်ခုကတော့အကူအညီတောင်းရတာပို့ပြီးတော့လွယ်ကူစေမဲ့ smart cloth ပါ brief company နဲ့ပူးတွဲတီထွင်ထားတယ်လို့ brief company က Gordon Casey ကပြောပါတယ်
Brave technology offers people who are at risk
of overdose. ဒါကပိုစေတောက်မိမဲ့အရေးကြီးကြုံလာရင်ကိုကတယောက်တည်းဖြစ်နေပေမဲ့လည်းတခြားတယောက်နဲ့အဆက်အသွယ်ရှိနေစေဖို့ပါ။တကယ်လို့စေပိုတောက်မိတယ်ဆိုရင်တော့ချက်ချင်းသိနိုင်ပြီးကဲမဲ့သူချက်ချင်းလွတ်နိုင်မဲ့ Brave နည်းပညာပါ
။နည်းပညာရဲ့အကူအညီနဲ့ဘိန်းနဲ့မူရဲ့ဆေးဝါးတွေကိုအခြေခံတဲ့အကိုက်ခဲပြောက်ဆေးပြဿနာတွေကိုဖြေရှင်းဖို့နဲ့လူအသက်တွေကိုကယ်တင်ဖို့အတွက်ကအဓိကရည်ရွယ်ချက်ပဲဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကတောက်ကြနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5895နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့အီရန်သုံးအင်္ဂလိပ်သင်ခန်းစာကိုပထမဆုံးနှာစင်လေ့လာနိုင်ပြီးဒီကျမ်းမာရေးကဏ္ဍမှာသိကြရမှာကတော့
ဝိဇ္ဇမကွယ်6လရွယ်လို့တမျိုးလေးတိုက်တာနဲ့ဖြည့်ဆွဲအစာဟုသမျှ6လရောက်မှဖြည့်ဖြည့်စာလို့ကျွန်တော်ဆက်ထားပါတယ်ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆို
တဲ့ကလေးငယ်တွေကိုနိုင်ငံတကာစံချိန်နဲ့အညီအာဟာရပြည့်ဝအောင်ဘလို့ကျွေးမွေးသင့်တယ်လဲဆိုတာကိုကြပြရွတ်ဆိုပြီးတော့ပြောပြမယ်ကျမရဲ့အစီအစဉ်ကိုလည်းစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။နောက်ပိုင်းမှာတော့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ Irian အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရအောင်ပါရှင
်။ဒီကိမနေတင်ပြမယ် Idiom အသုံးကတော့
Add fuel to the fire.
ဖြစ်ပါတယ်စာလုံးပေါင်းက ADD add ကထပ်ပေါင်းတာထပ်ထည့်တာ FUEL fuel ကလောင်စာ TO2 သို့ THE the FIRE fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မီးမှထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါတယ်ကျမတို့မြန်မာမှာလေစီနူရိုးမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငုံမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာတွေကို Radio အသံဖန်ရော Video File ဖြစ်နေပါ VOA ရဲ့ Internet စာမျက်နှာ burmese.voanews.com မှာလာရောက်လေ့လာနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်
VOA ရဲ့တောက်ချာနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကျမရေးကဏ္ဍကိုနားဆင်ကြရတော့မှာပါ။ဒီတစ်ပတ်မှာတော့ကလေးဖြစ်ဆက်စွာအပိုင်း1ကိုနားဆင်ကြရမှာဖြစ်ပါတယ်။ကလေးမိခင်တွေဟာကလေးငယ်ဖြစ်ဆက်စွာကျွေးပုံကျွေးနီကိုနိုင်ငံတကာဆန်တွေနဲ့အညီအထူးသိကျင်ကြပါတယ်။အချက်ဆက်ချက်ပါတဲ့ဒီကလေးဖြစ်ဆက်စွာအကျွေးပုံကျွေးနီကိုမှတ်သားရလွယ်အောင်စာချိုးဆက်ထားတဲ့အကြောင်းကဗျာရွတ်ဆိုပြရင်းနဲ့ရှင်းလင်းပေးသွားတဲ့ကလေးအထုခုနဲ့စေတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာပါရှင
်ဟုတ်ကဲ့ကလေးအထုခုကျော်ဝင်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေအတွက်ပေါ့နော်ဒီဖြည့်ဆွတ်စာကျွေးတဲ့အခါမှာမရလွယ်အောင်လို့ဆရာဒီ Facebook ပေါ်မှာပေါ့နော်ကြပြားလေးတဘောရေးရတာကိုကျွန်တော်တို့တွေ့လဲရပါတယ်ဆရာအဲ့ဒါကြောင့်မလို့အခုလူဒီမှတ်လွယ်အောင်ပေါ့ဆရာကြပြားလေးပါတွေ့ပြီးတော့ဆရာရှင်းပြပေးပါလား
ကလေးတွေမှာဟိုဖြစ်ဆက်စာပေါ့မိခင်တို့6လတည်းရတော့မိခင်တို့တမျိုးပဲတိုက်တင်နေဒါမှမကျွေးသင့်ဘူးအဲ6လဆက်ပြီးတော့ဒီဖြစ်ဆက်စာတွေကျွေးကြမယ်ပေါ့နော်အဲ့တော့ဒါလည်းကလေးမိပါတွေအနေနဲ့အနေနဲ့၄နှစ်ရှိတဲ့မိကောင်မှာဘယ်လိုဖြစ်ဆက်စာတွေကျွေးရမလဲအဘယ်လိုပုံစံနဲ့ကျွေးရမလဲဆိုတာကျွန်တော်တို့အမြဲတမ်းမေးခံရတဲ့မိကုံပေါ့နော်အဲဒါကြောင့်လည်းကျွန်တော်တို့ဒီ UNICEF ကသူတို့ရဲ့ချန်ပီယံဆက်ချက်ပေါ့နော်ဒါကိုအခြေခံပြီးတော့ဖြည့်ဆွက်စာကျွေးမွေးရမှတ်ပါဆက်ချက်ကလေးတို့အတွက်ဆိုတဲ့ကြံရည်ကျွန်တော်ရဲ့ Facebook page မှာတင်ထားလိုက်တာ
ဟုတ်ကဲ့ဆရာတော့နံပါတ်1အချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာအသေးစိတ်လေး
နံပါတ်1ကတော့ဝိဇာမကွယ်6လရွယ်လို့တမျိုးလေးတိုက်ပါမယ်ဖြည့်ဆွက်စာဟုသမျှသောတာရောက်မှဖြည့်ဖြည့်စာလို့ကျွန်တော်ဆက်ထားပါမယ်။ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆုံးတဲ့အားရဖြစ်တဲ့အကောင်းဆုံးအားရလည်းဖြစ်တယ်။ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အားရလည်းအကုန်ရပြီးသားပါ။ပါပြီးတော့ငါသမင်းကျွေးလိုက်တဲ့ဆိုလို့ရှိရင်ကလေးကတိုက်ဝသွားရင်အဲဒီမိခင်တို့ကိုအပြေဝဆူတော့မှာပေါ့။အဲတော့ဘာနဲ့တတ်တူလဲဆိုတော့6လမတိုင်ခင်မှာဖြည့်ဆက်စာကျေးတာဆိုလို့ရှိရင်ကိုကလေးကိုအကောင်းဆုံးတရားရင်ကိုအကောင်းဆုံးစာဟာရောရမယ်စာတော့စိတ်တွေကိုဒုတိယအဆင့်တတိယအဆင့်စာစာတွေကြည့်ပြီးအမေတို့ကရော့သွားမှဆိုရပါတယ်ဒါကြောင့်မို့6လအထိမိခင်တို့တမျိုးနဲ့တိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲဒီကြီးကမိခင်တို့ကမှပါရက်ဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုရကတော့ဒီ6လနောက်ပိုင်းကျမှပဲဖြစ်ဆက်စာကစာကျွေးရမယ်ပေါ့နော်အဲ့ဒီမတိုင်ရင်တော့လုံးဝမကျွေးသင့်ဘူးခလေးကိုဒုက္ခပေးနေတယ်ပေါ့ဆရာနော
်ဟုတ်ပါတယ်ကြီးလည်းမတိုက်ချင်ပါဘူးနော
်ဟုတ်ကဲ့အဲ့တော့နောက်တစ်ချက်ကဆရာ6လပြည့်ပြီးတဲ့အခါမှာနောက်လိုက်နာတဲ့တစ်ချက်ကပါဆရာ။
ကျွန်တော်ဖြည့်ဆွဲစာကျွေးတဲ့အခါဆက်လက်ရှိသွားချောင်းပြပါ။ဒီရတာဆုံးမပြောရပြ။အတင်းချက်မကျွေးရဆိုဒုတိယအချက်နည်းရှိပါ။ဆိုတော့ဖြည့်ဆွဲစာတွေကျွေးတဲ့အခါမှာလည်းဒီကျွန်တော်မိခင်တို့က6လ7လလောက်ပြီးလုံလောက်ပါ။အဲတော့6လမှာတပြေးပြေးချင်းစပြီးတော့အလေးချင်းလို့ပြောတာပါ။ဒီနေ့6လပြည့်ကြတယ်နောက်တစ်နေ့ကျတော့နှစ်ချိန်သုံးချိန်အဲ့လိုပေါ့နော်။အများကြီးပမာဏမြင့်တာကျွေးရတယ်လို့ခေါ်ပါဦး။တော့ချင်းချင်းရည်နဲ့နည်းနည်းချင်းရည်စားမယ်။နောက်ပြီးတော့ကလေးရတစ်ခါကြီးကလည်းစားအောင်ပေါ့နော်။အဲကြလည်းဆိတ်လက်ဆိတ်ချင်လက်ရှိနေချောမျိုးပြီးတော့ကျွေးရမယ်။နောက်ပြီးတော့ကျတော့တစ်ခါလာလဲဒီပုံစံတစ်ခါလာလဲဒီပုံစံဆိုရင်ဒီမစားချင်ဘူးနော်။အရသာလည်းကောင်းမို့အောင်မဆန်တဲ့ကလေးနဲ့စားမယ်ငါ။ငါဆန်တဲ့ကလေးလုံးမယ်တော့မှတင်းကျုံလေးလုံးမယ်။ဘာပြောဒီလေးချင်းမယ်အဲ့လိုပြောပေါ့။အရသာဆုံးမှကျော်လေးပြပေါ့နော်။တော့တင်းကြကလေးမစားကြလို့လည်းမကျွေးရပါဘူးကလေးစားနိုင်တဲ့လောက်ကိုပဲအရင်စားကြည့်ကြပါ
ဟုတ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလောက်မြူဆွဲပေးပါပေါ့ဆရာနော်အတင်းကြမလုပ်ဖို့ဖြည့်ဖြည့်ချင်းကျွေးလိုက်ရ
တယ်ဒီလောက်ကကြည့်ပြီးတော့ကျွေးဖို့မဟုတ်ပါဘူ
းဟုတ်ကဲ့နောက်တစ်ချက်ကတော့ဆရာလိုက်လာတင်လား
တော့ကတော့ပကံခွက်ရောက်လက်စီးမယ်တန်ချင်းတို့ကအရေးကြီးတယ်သူနည်းနည်းချက်ချင်းကျွေးနောက်တစ်ချိန်နဲ့ပြန်ရင်းမေးလို့ကျွန်တော်ဆက်ထားပါတယ်ဘောကတော့ဒီကလေးကိုကျွေးတဲ့ပကံခွက်ရောက်တော့လက်တူပါအဲ့ဒါရှင်းလို့ရပါလေ။အတန်းချင်းအရာပဲယောဂပုံဝင်ပြီးတော့ play 1 1ပြန်ဝင်ရှော့ဖြစ်တယ်ကောနော်။ play စာရကျွေးတဲ့ခါမှာအခုနည်းနည်းချက်ပြုတ်ပြီးရပါမှချက်ချင်းကျွေးဖို့ကောင်းတယ်။နောက်တစ်ခါပြန်ကျွေးရမယ်ဆိုလို့ရှိရင်ပြန်ပြေးဖို့လိုတယ်ကောခါလေးကိုကျွန်တော်ဆက်ထားပါ
။ဟုတ်ကဲ့ဆရာဒီကတော့ဒီအစားစာဒီတန်းရှင်းပြီးတော့ပူပူနွေးနွေးဖြစ်ဖို့ပါဆရာနော်
။ဟုတ်ပါတ
ယ်။ဟုတ်ကဲ့။
ဒီရပူနွေးတော့လည်းမရဘူးကောနော်။နွေးနွေးလေ
းပေါ့။ဟုတ်ကဲ့ဆရာ။နောက်တစ်ချက်ကောဆရာ
။တော်တော်6လဆကျေးတင်မှာပမာဏကနည်းနည်းတာပေါ့ခုနကကျွန်တော်ပြောသလိုဒီကနေ့တော့ဒီညကစကျေးပြီဆိုတာနဲ့အများကြီးကျေးတင်ကြတယ်ပေါ့နော်။ဒီညစကျေးတင်ကြတယ်အဲ့လိုမဟုတ်ပါဘူး။ ်မမတကယ်တော့ဒီစားတော့ကမိခင်တို့နဲ့တော်တော်လေးလုံလောက်ပြီးပါတဖြည်းဖြည်းချင်းကျွန်တော်ကဖြစ်လို့ပြီးဖြေဖို့ပါ
ဟုတ်ကဲ့ဆရာအများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
အများလည်းစားမှာမဟုတ်ဘူး
ဟုတ်ကဲ့ဆရာ
ဒီလိုကတော့ TV ကျင်းတော့
ဟုတ်ကဲ့အစာပိုင်းဖြစ်တဲ့တက်ပေါ့ဆရာနော်ဟုတ်ကဲ့နောက်တစ်ချက်ကောဆရာကြီးလိုက်နာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့ဒီမှာငါးချက်ကနှစ်ချက်ကလေးပုံရိပ်ချွေးပြီးကျင်းလို့လည်းမကြက်သေးဘူးနော်ကလေးနှစ်ပြန်နှစ်တက်တော့ဒီပြည်တိပြည်နဲ့ပုံချွေးသွားမယ်ပေါ့နော်ဒါပေမဲ့မိခင်မျိုးဖြတ်ဖို့လည်းမဟုတ်ပါဘူးဆောင်းလာမှာဆရာကြီးဖြည့်ဆွဲစာကျွေးလို့မိခင်တို့ကတစ်နှစ်အထိအနည်းဆုံးဆက်ကျွေးဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချလိုက်ကျွေးတဲ့တပတ်ဟုတ်ကဲ့နှုတ်ကလည်းမဖြတ်တင်သေးဘူးပေါ့
ဟုတ်တယ်
ဟုတ်ကဲ့ဆရာကြီ
းခါရပြအောင်လည်းကျွေး
ရဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ချက်ရောဒီဖြည့်ဆဆနဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော
်နံပါတ်6ကတော့ပြုံလောင်းစာမှစတင်မှာဝါသီပညာတက်လဲတာပေါ့နော်သူကမိမိနဲ့ထင်တာကကလေးဆိုလို့ရှိရင်မှုန့်နေအောင်ချိန်ရမယ်လို့ထင်တယ်ပေါ့နော်အမှန်တော့အဲ့လိုမလုပ်ပါဘူးကျွန်တော်ပြောလို့ရှိရင်သူကသားလို့ရပါတယ်။ဒါတော့ဒီမှာစံကျုပ်လိုဟာမျိုးဇွန်နဲ့ချေချေနော်အဲဒါလို့ရှိရင်စားလို့ရပါတယ်။အဲတော့ဘွားတဲ့ပညာလည်းသူတော့တက်လဲပါတယ်။အဲတော့ရှင်းလာရင်မှထိုင်ကြကိုယ်တိုင်ကိုယ်ရေးစားနိုင်ကြဆက်ကလေးရရှင်းလာရင်တော့ရောက်လာလို့ရှင်းတော့သူကခလေးချုံမုတ်ရိုက်ပြေးလိုက်သူလည်းနဲ့သူကန်စားတာတော့တက်ပါတယ်။ဘွားလည်းတော့လည်းတော်လေးထွက်လာတယ်နော်။ဘာမှတက်သေးတဲ့ဒီတဖောက်အောင်မှသွားတာရှိပါတယ်။အဲတော့တစ်နည်းသားလေးကိုလူလေသမီးဝိုင်းမှသူပါမယ်ဆိုတော့တနည်းချီလို့ရှိရင်အတက်ကျွေးကြတာကိုသိမလို့တော့ပါဘူးမိသားစုရဲ့အမေဝိုင်းမှာမိသားစုနဲ့တူတူစားလို့ရပါတယ်အဲ့ကိုယ်တိုင်ဆက်တာရောကလေးရစားမှာမဟုတ်ဘူးနော်ဒါနဲ့စားတော့ရင်ဆိုရင်စားလို့ရပါတယ်တော့ပြပြတင်းတင်းတုံးရင်ကျွေးအကောင်းဆုံးကိုသူတည့်ရင်ဆိုလေးစားနိုင်လောက်တနည်းကလေးစားနိုင်လောက်မှာသားငါးပါးတော့ဆိုတော့ကျွေးတဲ့တနည်းကိုတုံးကျွေးမယ်စင်ခေါ်လို့ကျွေးလို့နော်အကျဉ်းအားဒီလေးအများစုကကလေးဆိုရင်မင်းတွေကအားကြီးကျွေးရတယ်ဟင်းကိုမကျွေးရဘူးလို့ယူဆကြတယ်ပေါ့နော်တကယ်တော့မှားပါတယ်အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီကောင်းစားရစားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖြေရမှာပါဒါဆိုရင်ဆင်းရဲတဲ့သူတို့ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကဝိမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။အခုဆက်လက်နားဆင်ကြရမယ့်တိုင်းရင်းသတင်းလွှာကဏ္ဍကိုတော့နေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ပြပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံကြေးရွာက၈ဦးတန်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုများပြားလာနေတယ်လို့ယင်သွာလာမှုတွေပိတ်ပင်တားဆီးခံနေရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်2ဦးနှုတ်ထွက်သွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံကျေးရွာသား10ဦးဒဏ်ရာရရှိခဲ့ပါတယ်စက်တမလ9ရက်နေ့မွန်းလွဲပိုင်းမှာရွာအပြင်ကပောက်ကွဲတံတွေထွက်ပေါ်ပြီးလက်နက်ငယ်ပြစ်ခတ်မှုကြောင့်လူ10ဦးဒဏ်ရာရရှိခဲ့တာပါရခိုင်လက်နက်ကိုင်အေအေအဖွဲ့ကနေရွာထဲအကာအကွယ်ယူပြီးပြစ်ခတ်လို့တပ်မတော်ဘက်ကပြန်လည်ပြစ်ခတ်တာဖြစ်ပြီးဒဏ်ရာရတဲ့သူတွေဟာလည်းအေအေနဲ့ပတ်သက်တဲ့သူတွေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းဆောင်ဦးကပြောပါတယ်အေအေဘက်ကတရက်တပင်ကျေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်တရားရသူတွေကတော့တရက်တပင်ရွှေတလဲကြောက်တလုံးနဲ့ရပက်ကြေးရွာသားတွေဖြစ်ကြပြီးသူတို့ကိုရွှေကရုဏာလူမှုကူညီရေးအသင်းကကြောက်တော်စည်းရုံးကိုပို့ဆောင်ပေးခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမှာမိတ်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့အရသားတွေထိခိုက်မှုများပြားလာသလိုပြည်တော်စုလက်မှတ်ကြီးမှလည်းကားသွားလာမှုပိတ်ပင်စားဆီးမှုတွေခံနေရတာပါ။ ကိုခိုင်မြို့နယ်နန်းကိုရွာကျော်မှာစက်တဘာလ3ရက်နေ့နဲ့4ရက်နေ့တွေမှာလက်နက်ကင်ဖွဲ့တစ်ခုကနေမော်တော်ယာဉ်တချို့ကိုတားမြစ်ပြီးမိရှို့ခဲ့ပါတယ်။မော်တော်ယာဉ်အစီးရေ9စီးထက်မနည်းမိရှို့ခံထားရတယ်လို့ကားသမားတွေကပြောပါတယ်။ကိုခိုင်မြို့ပေါ်ရက်ွက်ရှိမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပြီးကိုခိုင်မြို့ထွက်အေရှာဝေါ်တုတ်ခွေကြားမော်ဟိတ်စုစည်းရွာဘက်မှာလည်းတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေးနှစ်ဦးအမျိုးသမီး3ဦးအပေါင်း9ဦးသေဆုံးခဲ့ပြီးတော့3ဦးဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲကြောင့်ရာနဲ့ခြေတဲ့ဒေသခံရွာသားတွေလည်းစစ်ဘေးလွတ်ရာတန်းချောင်နေရပါတယ်။ဩဂုတ်လလည်းကတည်းကဆိုရင်တိုက်ပွဲကြောင့်ဒေသုံးသူအရသား18ဦး၊တန်ရာရရှိသူ28ဦးရှိနေပြီဖြစ်ပါတယ်
။ချက်မီမြောက်ပိုင်းနမ်ခမ်းမြို့နယ်မှာလက်နက်ကိုင်တွေကြားတိုက်ပွဲကြောင့်မုံဝီအုပ်စုမှစစ်ရှောင်ခိုးလုံနေတဲ့မန်ပန်ရွာလူထုဟာလာမယ့်နှစ်စမ်းပိုင်းမှာရွာတစ်ကိုပြောင်းရွှေ့နေထိုင်ကြတော့မှာဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်တုန်းက TNLA နဲ့ RCSS ကြား TNLA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရွာမီးရှို့ခံရလို့မုံဝီအုပ်စုရှမ်းစာပင်နေရင်ကျေးမှုရုံးကထိုးပေးတဲ့တဲမှာခိုလုံနေတဲ့မန်ပန်ရွာသား300ကျော်မိသားစု90ကျော်ဟာလာမယ့်2020မတ်လမှာမုံဝီနဲ့ဟိုပန်ကြားဟိုပန်ရွာတစ်နေရာမှာပြောင်းရွှေ့နေထိုင်ကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရွာတစ်နေရာမှာအစိုးရကစစ်ရှောင်တွေအိမ်ဆောက်ဖို့အတွက်မြေနေရာတွေထိုးညှိပေးနေပြီဖြစ်သလိုနေအိမ်တွေဆောက်ဖို့အတွက်တော့ NGO အဖွဲ့တစ်ဖွဲ့ကကမ်းလှမ်းထားကြောင်းနမ်ခမ်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ်
။ကရင်ပြည်နယ်မြန်ကြီးကိုစစ်ဆောင်စခန်းမှာလင်းနစ်နီပါခိုလုံနေထိုင်ပြီးနေရပြန်သွားတဲ့မဲတော်စစ်ဆောင်တို့ဟာပြန်လည်ထူထောင်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးအကူအညီလိုအပ်နေပါတယ်။မဲပရိုခီနဲ့မဲပရိုထအချေရွာနှစ်ရွာရှိရွာသားတွေဟာအခုနှစ်ဖေဖော်ဝါရီလကတည်းကနေရပြန်ပြီးဖြစ်ပေမဲ့လည်းစာဝတ်နေရေးပြန်လည်ထူထောင်ရေးအတွက်အရင်နှီးနဲ့ထူထောင်ရေးလိုအပ်ချက်တွေအကူအညီမရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာပါ။အဆိုပါရွာသားတွေအတွက်ပုတ်လိကလူရှင်တို့ကအခြေခံစားတောက်ကုန်တွေတွားရောက်လှူဒါန်းတာရှိပြီးပြန်လည်ထူထောင်ရေးအပိုင်းတွေအတွက်အစိုးရအနေနဲ့တွားရောက်ကူညီပေးတဲ့တယ်လို့အဖွဲ့အစည်းတစ်ခုကလည်းကူညီနိုင်မဲ့နေလန်းရှာပေးတဲ့ကြောင်းကရင်မျိုးသမီးစီယုံသွင်းမှုနဲ့နော်စစ်စစ်ဟဲကပြောပါတယ်။မြန်ကြီးကိုစစ်ဆောင်စကန်စစ်ဘေးရှောင်တွေနေရပြန်ဖို့အတွက်မြေမြုပ်မိုင်းနဲ့နေမြေမတည်ငြိမ်သေးတာကြောင့်လက်ရှိစစ်ဆောင်4000ကျော်ခိုးလုံနေရဆဲဖြစ်ပါတယ်။
မြန်မာငင်းချိုင်းဖြစ်စဉ်မှာ DDR SSR ဆိုတဲ့အစိုးရနဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေရဲ့လက်နက်ဖြုတ်သိမ်းရေးတပ်ဖြတ်သိမ်းရေးပြန်လည်ပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးအလုပ်ယုံဆွေးနွေးပွဲတွေကိုမွန်ပြည်သက်ပါတီကထိုင်းမြန်မာနယ်စပ်တနီယာမှာ3ရက်ကြာပြုလုပ်ခဲ့ပါတယ်။အဲ့ဒီအလုပ်ယုံဆွေးနွေးပွဲမှာမွန်ပြည်သက်ဗဟုအလုပ်မှုဆောင်အဖွဲ့ဝင်တွေဗဟုကော်မတီဝင်တွေနဲ့စစ်ပတ်အရာရှိတွေစုစုပေါင်း40ဦးခန့်တက်ရောက်ခဲ့ပါတယ်။အစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းနာလက်နက်ကိုင်တွေကြား DDR SSR နဲ့ပတ်သက်ပြီးဆွေးနွေးရမှာလုံးဝအမြင်မတူကြတလို့အခက်အခဲများပြတဲ့အတွက်ကျင်းပပစ္စည်းခဲ့တဲ့21ရာစုပြည်လုံးအစည်းအဝေးတွေမှာလုံခြုံရေးကဏ္ဍဆွေးနွေးပွဲတွေကိုဆွေးနွေးရုံသာရှိခဲ့ပြီးဆုံးဖြတ်ချက်တစ်ခုမှမချနိုင်ခဲ့ဘူးလို့မွန်ပြည်သက်အရာရှိတဦးကဆိုပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့ရခိုင်မျိုးသားပါတီကလွတ်တော်ပိုးစလဲ2ဦးဟာကော်မတီကနေစက်တင်ဘာလ3ရက်နေ့ကနှုတ်ထွက်စာတင်သွင်းလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးကော်မတီအဖွဲ့ဝင်ကနေနှုတ်ထွက်ဖို့လှုံ့ဆော်ရတာပါလဲ။ဒီ45ဦးကော်မတီမှာဘလို့မမျှမတမှုတွေရှိနေပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ငံဝင်ကတင်ဆက်ထားပါတယ်။
2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှာပါဝင်တဲ့ရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံတို့ဟာပူးပေါင်းကော်မတီရဲ့ဖွဲ့ဝင်ကနေနှုတ်သက်ခွင့်ပြုဖို့စက်တင်ဘာလ3ရက်နေ့ကနှုတ်သက်စွာတင်သွင်းခဲ့ကြတာပါ။အခုလိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကအခုလိုပြောပါတယ်
။ဖြစ်ပေါ်ကျွန်တော်တို့မုံချမ်းဆွေးနွေးတဲ့အခါကျတော့မုံချမ်းမှာကအချက်တစ်ချက်ပဲပါမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့တရားသားပါတီတွေကတင်ပြတဲ့အချက်လေးတွေကအများကြီးရှိတယ်ခင်ဗျာပုံမှန်တွေထဲမှာကျွန်တော်တို့ကတရားသားပါတီတွေဆိုတော့ကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်ချင်တဲ့အချက်လေးတွေကျွန်တော်တို့တရားသားနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်။အဲဒီလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအဲဒီမေးခွန်းဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်တို့တရားသားပါတီကတင်ပြတဲ့အချက်လေးတွေကအခု45ဦးလုံးသာမေးထည့်လို့ရှိရင်ကျွန်တော်တို့တင်ပြတဲ့အချက်တွေကပါလာနေတာအကြောင်းမရှိဘူးဆိုတဲ့ဟာကျွန်တော်တို့သုံးသပ်မိတယ်ခင်ဗျာအဲ့ဒါတွေကတော့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD က20ဦး၊တပ်မတော်က10ဦး၊ကြံ့ခိုင်ရေးပါတီ၊ရခိုင်မျိုးသားပါတီ၊ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့က2ဦးစီနဲ့တခြားပါတီက2ဦးစီ45ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်ချက်ပေါင်း3000ကျော်ကိုတင်သွင်းခဲ့ကြတာပါရခိုင်မျိုးသားပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ဒုတိယအများဆုံးတင်သွင်းခဲ့တဲ့ပါတီဖြစ်ပြီးအချက်ပေါင်း858ချက်တင်သွင်းခဲ့တာဖြစ်ပါတယ်
ဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်တွေကိုဆွေးနွေးဆုံးဖြတ်တဲ့အခါမှာကိုယ်စားလှယ်အလိုက်မဲပေးတဲ့စနစ်ကိုကျေတွန်းခဲ့တဲ့အတွက်ကိုယ်စားလှယ်များစုရှိတဲ့လက်ရှိအာဏာရပါတီကတာမဲအသာရရှိမှာဖြစ်တယ်လို့တိုင်းဒေသရဲ့တန်လူလားချက်တွေပါဝင်လန်ကြအကြောင်းမရှိတဲ့အတွက်အခုလိုနှုတ်ဆက်ဖို့ပါတီကနေဆုံးဖြတ်တာဖြစ်တယ်လို့ရခိုင်မျိုးရပါတီပြောခွင့်ရပုဂ္ဂိုလ်တော်အင်းနုစင
့လုံးကပါမလာတော့အဲ့ဒီပုံစံကပါမလာတော့မဲခွဲလိုက်လေကိုယ်စလဲအများစုပါတယ်လေရှိအနိုင်ရနိုင်ငံရေးပါတီကြပဲဟိုအတားကြီးရသွားတဲ့အနေထားရှိကျွန်မတို့ခိုင်မျိုးသားပါတီအပါအဝင်ခြားတိုင်းရင်းသားတွေရဲ့အတန်လူလားချက်တွေကဒီမဲစနစ်အတိုင်းသာဆုံးဖြတ်ပြီးကြည့်ရမယ်ဆိုရင်တော့ဘာတစ်ခုမှအရာကျင်းလာစရာမရှိဘူးလားတွေ့နေတာ
စက်တင်ဘာလ2ရက်နေ့ကလည်း48ဦးကော်မတီဝင်အမျိုးသားညီညွတ်ရေးဒီမိုကရက်တစ်ပါတီကောင်ဆောင်ဦးစိန်ဝင်းကလည်းကော်မတီအတွင်းအဆိုပြုချက်တွေကိုတည်ပြုရမှာလှုပ်ဝက်မဲပေးစနစ်နဲ့ပြုလုပ်ဖို့တင်ပြပေမဲ့ဆောင်ရွက်မပေးတာဖွဲ့စည်းပုံပြင်ဆင်ရေးမူဝါဒဥတည်ချက်5ချက်ပေါ်မှာလိုက်နာမှုအားနည်းတာတွေကြောင့်နှုတ်ထက်စွာတင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ NCA ရဲ့အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မွန်ပြည်တစ်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတိုင်းသာလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့PBSD အဖွဲ့မှာတင်းပြပါဝင်ခဲ့ပြီလို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိလျာမွန်ကနေစူးစီးတင်ဆက်ပေးသွားမှာပါရှင
်တနင်္ဂနွေလောင်းပြစ်ခတ်တိုက်ခိုက်မှုရက်စံရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းရနာလက်နက်ကင်တော်လှန်ရေးဖွဲ့စည်းများရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PBSD စီဝေးမှာဝန်ပြည်သက်ပါတီ NNSP နဲ့လာဟုဒီမိုကရက်တစ်စီယုံတို့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကတင်းပြည့်ဖွဲ့ဝင်ဖြစ်ပါဝင်လာပြီးဖြစ်ပါတယ်။ဒီလိုတင်းပြည့်ဖွဲ့ဝင်တွေဖြစ်လာတဲ့အတွက်ငင်းချရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းမွန်ပြည်တစ်ပါတီဗဟိုနိုင်ငံရေးဌာနတာဝန်ခံနိုင်အောင်မငေးကအခုလိုပြောပါတယ်
။ကျွန်တော်တို့အရင်ကဆိုရင် PPSC Plus အနေထားအနေနဲ့ပဲပါဝင်လို့ရတယ်ပေါ့နော်။အခုဆို PPSC ကျမှအပြည့်ပါဝင်တာဆိုတော့တကယ်ကိုဒီကောင်ဆောင်ရွက်မှုအပြည့်ရှိရမယ်။ကြောင်ယူမှုကြောင်ပဲဖြစ်လေအပြည့်ဝကျွန်တော်တို့ဒီကောင်ဆောင်ရွက်လို့ရမှာဆိုရင်ကျွန်တော် PPSC အားတော်တော်လေးပုံမှုထိရောက်လာမလို့ဆိုတယ်ပေါ့နော်
NCA ကောင်ထယ်ဖော်ဆောင်မှုကိုဘယ်လိုလှုပ်ဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီး PPSD အစိုးရချက်တွေကိုအစိုးရတမတော်လွှတ်တော်ကလက်ခံမယ်ဆိုလို့ရှိရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC ကိုတက်ရောက်ဖို့အဆင့်နှိပ်ပဲလို့နိုင်အောင်မငေးကအခုလိုဆက်ပြောသွားပါတယ
်ပြည်ထောင်စုလုံခြုံရေးနဲ့ဆိုင်ရာသဘောဆီမလဲထပ်မှပြီးတော့ဆွေးနွေးမယ်နော် NCA ရဲ့အကောင့်ထဲပေါ်ဖို့ကလည်းကြားလဲဆွေးနွေးမယ်ပေါ့တောင်းဆိုရဖို့တော့တမတော်ကပြည်ပြည်များလက်ခံမယ်ဆိုရင်ရောပေါ့ဖို့ဆင်ပြေပါမယ်
မွန်ပြည်တစ်ပါတီနဲ့တာဟုဒီမိုကရက်တစ်အစည်းအရုံးတို့ PPSD မှာပါဝင်လာတာကိုလက်ခံကြိုဆိုတယ်လို့လည်းအစိုးရငြိမ်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်
။မွန်ပြည်တစ်ပါတီနဲ့တာဟုတို့ကအရင်တော့ NCA ဆိုခဲ့တယ်ဒါပေမဲ့ PPSD ရဲ့ဆက်ဆက်အဖွဲ့အစည်းအနေနဲ့ပါပင်တယ်အခုတော့တင်းပြေအဖွဲ့အစည်းအနေနဲ့ပါလို့တော့ဒါကောင်းမွန်တဲ့ချင်းကြမှုတွေကျွန်တော်တို့ကတော့အဲ့လိုပဲနားလည်တယ်ကြိုဆိုတယ်ပေါ့လေ။အိမ်ကြမ်းနေတာဆွေးနွေးပွဲတွေကျွန်တော်တို့ပြန်ဆလာနိုင်တာဖြစ်တဲ့ကြဲတောင်းပေါ်တဲ့အနေအထားကိုကျွန်တော်တို့ကတော့အဲ့လိုပဲရှိနေပါတ
ယ်။ဩဂတ်စ်လ23ရက်နေ့ကနေ25ရက်နေ့အထိထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပပြည်စည်းခဲ့တဲ့ PPSD စည်းဝေးမှာတော့ NCA ကောင်ထယ်ဖော်မှုအပါအဝင်ငင်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့တစ်ဆုပ်မှုတွေကိုဖြေရှင်းကြော်လွှားနိုင်ရေးအတွက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်ထယ်ဖော်မှုဆိုင်ရာမူပေါင်းတရားကိုစနစ်တကျရေးဆွဲချမှတ်ပြီးအစိုးရနဲ့ဆွေးနွေးသဘောတူညီမှုရယူဖို့အတည်ပြုချမှတ်နိုင်ခဲ့ပါတယ်ရှင
်အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
ပခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကျေးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဒေသခံကျေးရွာသား10ဦးဒဏ်ရာရရှိခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရပ်သားတွေထိခိုက်မှုများပြားသလိုယင်သွန်းလာမှုတွေပိတ်ပင်တားဆီးခံနေရပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကလည်းအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီရာ
တောင်းရင်တဲ့င်းလွာကဏ္ဍကိုကြာတာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုတောက်ကြမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်လိုပဲ VOA TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9နာရီရေဒီယိုအစီအစဉ်ပြီးချင်း Intersect 70နဲ့ Mia 73ဂျိုရူတို့ကနေတိုက်ရိုက်ဖန်ယူနား ကြည့်ရှုနိုင်ပါတယ်။ဒါရင်မကကွန်ပျူတာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနိုင်ပါတယ်။အင်တာနက်စာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်ရှင
်။ဆရာရှင်များရှင်နိုင်ငံရေးအရတွေးဆဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲထားမယ့်အကြောင်းတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ကကြေညာလိုက်ပါတယ်။တမတော်ကစစ်တိုင်းငါးတိုင်းမှာတစ်ဖက်သက်အပြစ်ရဲ့နောက်ထပ်သတင်း၃ဘက်တပ်တန်းတိုးဖို့ကြေညာခဲ့ပြီးတဲ့ရက်ပိုင်းတွင်မှာထွက်ပေါ်လာတဲ့လက်နက်ကိုင်အဖွဲ့တွေရဲ့တည်ကြညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမို့လက်နက်ကင်ပြိပတ်ခါတွေရောပါရေးပြည်တွင်းငင်းငင်းရေးရှစ်ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေတယ်လဲဆိုတာတွေကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွင်းနိုင်ပါတယ်ရှင်။ကျမတို့ VOA ကိုအီးမေးလ်ကတစင်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုအတန်လွှင့်ချိန်ပြီးပြီးချင်းမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နာဆင်နိုင်ပါလိမ့်ရှင်အခုတောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
Hurricane Dorian ဟာကြက်တပြင်းနေမှာအမေရိကန်အရှေ့ဘက်ကမ်းခြေကိုရောက်လာခဲ့တဲ့အတွက်မိုးတဲ့လေပြင်းတွေတိုက်ခတ်နေတယ်လို့ကမ်းရိုးတန်းမြင်းနေဒေသတလွှားမှာတော့အမြင့်6ပေခွဲလောက်ထိမြင့်တဲ့လှိုင်းလုံးကြီးတွေရဲ့အန္တရာယ်နဲ့ကြုံနေရပါတယ်။ဟောင်ကောင်မှာ3လကြာဆန္ဒပြပွဲတွေပေါ်ပေါက်စေခဲ့တဲ့တရားခဏ်လွှဲပြောင်းရေးဥပဒေမူကြမ်းကိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်လိုက်တဲ့ပုံမှာတရုတ်ပြည်ကအလေးထားနားလည်သဘောပေါက်ထောက်ခံတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကမနေ့ကပြောပါတယ်။အခုလက်ရှိချင်းနေမှာလောက်အောင်မှာကအကြမ်းဖက်မှုအတွင်းဆောင်လာတဲ့ဆန္ဒပြပွဲတွေရပ်တန့်ဖို့နဲ့ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုပြန်ရဖို့ပဲဖြစ်တယ်လို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်မြန်မာနိုင်ငံ3ရက်ကြာခီးစဉ်အတွင်းမှာကျက်တပရင်းနေကတော့မြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနိုင်ငံခြားဗန္ဒာယီကုံတွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရင်းနဲ့အခြေခံဆောက်အုံဆန်ရစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လွှာ5ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။မြန်မာနိုင်ငံမှာလာမယ့်ဒီဇင်ဘာလ19ရက်ကနေ22ရက်နေ့အထိဗီယက်နမ်ကုံစီပြပွဲကျင်းပဖို့ရှိပါတယ်။ဒီကုံစီပြပွဲကြီးကိုဗီယက်နမ်ကုံတွယ်ရေးမြင့်တင်ရေးအေဂျင်စီ Vietric က2009ခုနှစ်ခရဲကစပြီးမြန်မာနိုင်ငံမှာကျင်းပခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတော့ဆိုင်ကမ်းပေါင်း100ကျော်ပြသမှာဖြစ်ပါတယ်။ဗီယက်နမ်ကစီးပွားရေးလုပ်ငန်းတွေလာရောက်ပြသမယ်ဒီပွဲမှာအသင့်အစားအသောက်တွေနဲ့လူသုံးကုန်ပစ္စည်းတွေနဲ့ဆေးနဲ့ဆေးပစ္စည်းတွေပါဝင်ပါတယ်
။တကြာနေမနေ့ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒယ်ရက်စမစ်ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနိုင်စေတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.